မြမချင်းလက်မှာလူမှုစီးပွားရေးပြောင်းလဲလာပုံကိုကမ္ဘာပံအုပ်စုနဲ့ပညာအလင်းပွင့်မြန်မာသုတေသနအဖွဲ့တို့ပူးတွဲရေးသားထားတဲ့အစီရင်ခံစာတစ်စောင်မနစ်ကထွက်လာပါတယ်၅ချိန်မြောက်နေလဲသုတေသနလို့ဆိုပါတယ်မကွေးမန္တလေးအေရဝတီချင်းရခိုင်ရှမ်းစတဲ့တိုင်းနဲ့ပြည်နယ်ကကျေးရွာ54ရွာမှာသုတေသနလုပ်ပြီးရေးသားထားတာပါပဲ၃နှစ်အတွင်းပြောင်းလဲလာပုံကိုလစ်လာတင်ပြထားပါတယ်တို့တက်ပြောင်းလဲလာတဲ့နေရာရှိသလိုဆင်းရဲတွေကမတက်နိုင်တဲ့ဒေသတွေလည်းရှိနေပါသေး။အလုတ္တမမရနိုင်တာကလည်းပြဿနာဖြစ်ပါလေ။ရွာသူရွာသားတွေဟာအတိုးတက်တာစွာငွေချေးနိုင်တဲ့အခြေအနေရောက်လာပါတယ်။အစိုးရကပေးမဲ့ဝန်ဆောင်လုပ်ငန်းကိုမျှော်လင့်နေကြပြီးမျှော်လင့်တယ်လို့ဖြစ်မလာရင်ဆန္ဒပြမှုအဆင်သင့်မယ်လို့ဆိုပါတယ်။အလွယ်တကူငွေချေးနိုင်အောင်မြမလေယာဉ်လုပ်ငန်းဖွံ့ဖြိုးရေးဘဏ်ကစီစဉ်တာဟာတောင်သူလယ်သမားကိုအကျိုးရှိစေပါတယ်။ဒါပေမဲ့မြေယာမတ်ပုံနေရှိသူကဦးစားပေးနေတာမို့ချမ်းသာတဲ့လယ်သမားကြီးတွေကချင်းကားသလိုဖြစ်နေပြီးမြေယာမဲ့တွေနဲ့လူငယ်တွေနဲ့အမျိုးသမီးတွေဟာချင်းငွေရစရာအတွက်အခက်အခဲကြုံနေရဆဲဖြစ်ပါတယ်တဲ့
။2012မှာပြဋ္ဌာန်းတဲ့ရက်ကွက်နဲ့ကြေးရွာအုပ်စုအုပ်ချုပ်ရေးဥပဒေအကောင့်အထည်ဖော်ချိန်ကစပြီးကြေးရွာအဆင့်အုပ်ချုပ်ရေးမှာလုပ်ပိုင်ခွင့်တွေပြောင်းလဲသွားပါတယ်။ရွေးကောက်ပွဲလုပ်တဲ့ကြေးရွာအုပ်စုအားလုံးမှာရခင်အုပ်ချုပ်ရေးမူဟောင်းတဝက်နီးပါးကိုဖယ်ရှားလိုက်တာတွေ့ရပါတယ်ဒီလိုအုပ်ချုပ်ရေးမှာအပြောင်းအလဲရှိလာပေမဲ့ကြေးရွာ80ရာခိုင်နှုန်းမှာလူမှုဆက်ဆံရေးကောင်းမွန်တာတွေ့ရတယ်လို့ဆိုပါတယ်ဒါပေမဲ့လူမှုစီးပွားရေးအဆင့်အတန်းနှိပ်ကျသူတွေဟာကြေးရွာလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နိုင်ဖို့အဟန့်အတားရှိနေစေဖြစ်ပါတယ်ကြေးရွာပြင်ပကစီးပွားရေးလုပ်ငန်းကိုအားထားလာကြပြီးရွှေပြောင်းလုတ်ကင်မှုတွေများပြားလာတာမို့လူမှုရေးသွေးစည်းမှုအားနည်းလာပုံကိုလည်းထောက်ပြပါရယ်ကြေးရွာအုပ်ချုပ်ရေးမှုဩဇာအာဏာကျဆင်းလာတဲ့အတွက်စုပေါင်းလုပ်ငန်းကိုလှုံ့ဆော်ဆောင်ရွက်ရမှာအခက်အခဲဖြစ်နေတဲ့ကြေးရွာတွေရှိလာတယ်လို့ဆိုပါရယ
်ကြေးရွာအဆင့်အခြားအဖွဲ့အစည်းတွေမှာလည်းအကန့်အသတ်နဲ့ပြောင်းလဲလာပါတယ်အခုဖွဲ့စည်းလိုက်တဲ့ကြေးရွာအထောက်အကူပြုကော်မတီဟာရွာတိုင်းမှာရှိတာမဟုတ်ပါဘူးရှိတဲ့ရွာမှာလည်းတိတ်ဩဇာရှိတာမဟုတ်ပါဘူး NGO အဖွဲ့အစည်းဦးဆောင်တဲ့ခြေလက်ဖွံ့ဖြိုးရေးကော်မတီဟာစီမံကိန်းတို့သာဦးစားပေးဆောင်ရွက်ပြီးခြေရွာတစ်ခုလုံးကိုအုပ်ချုပ်ဖို့ကိစ္စမှာတော့ထိရောက်မှုမရှိဘဲဖြစ်နေပါတယ်ခြေရွာရမီရဖွဲ့အဖွဲ့တွေဩဇာတိတ်ကမှကြာဆင်းလာတာတွေ့ရတယ်ဆိုပေမဲ့ရှေးကရှိခဲ့တဲ့လူမှုရေးနဲ့ဘာသာရေးအဖွဲ့အစည်းတွေကတော့အပြောင်းအလဲမရှိတာများပါတယ်အမျိုးသမီးကိုနေရာပေးတဲ့စီမံကိန်းမှာတော့အမျိုးသမီးပါဝင်လုပ်ကင်ဖို့ခက်ခဲနေတာတွေ့ရပါတယ
်ဒီလက်အတိုင်းဝန်းဟာသူတို့ရဲ့ဖွံ့ဖြိုးတိုးတက်ရေးကိုသူတို့ဘာသာဆုံးဖြတ်ပြီးလုပ်ကင်နိုင်တဲ့အရေးအသွေးနည်းပါးနေတော့ပဲလို့ဆိုပါတယ်သူတေသနာလုပ်နေစဉ်ကာလမှာကြေးရပညာရေးအခြေခံအဆောက်အအုံနဲ့ချေးငွေအစိုးရကတိတိတသာတိုးပေးပါတယ်ဒါကလည်းရွာကတောင်းဆိုတာမဟုတ်ပဲအထက်ကဆုံးဖြတ်ပြီးချမှတ်ပေးတာဖြစ်ပါတယ်ကြေးလက်ဆိုင်ရာဆုံးဖြတ်ချက်တွေကိုမျိုးနယ်အဆင့်မှာချမှတ်ကြတာများတာမို့ကြေးလက်ဘဝနဲ့ကင်းကွာနေပါတယ်မျိုးနယ်ဖွံ့ဖြိုးရေးအထောက်အကူပြုကော်မတီဟာဒေသခံပြည်သူအကျိုးစီးပွားကိုကိုယ်စားပြုရမှာဖြစ်ပေမဲ့ကော်မတီဝင်တွေဟာမျိုးနယ်နီးကပ်စွာနေထိုင်တဲ့ဒေသခံထိပ်ပိုင်းလွှာတွေဖြစ်နေပါတယ်အစိုးရဝန်ဆောင်မှုကိုမကျေနပ်တဲ့အခါနိုင်ငံရေးပါတီနဲ့တက်ကြွလှုပ်ရှားသူတွေကရွာသားတွေဘက်ကကူညီပါတယ
်သူတေသနာလုပ်တဲ့ကြေးရွာတွေအားလုံးဟာLIFT Live လို့ခေါ်တဲ့ Livelihood and Food Security Trust Fund အတမဲဝန်ကြောင့်နဲ့စားနပ်ရိက္ခာဖူလုံရေးရံမုံရေးအဖွဲ့ဆိုတဲ့အလူရှင်အဖွဲ့ရဲ့ထောက်ပံ့မှုကိုရရှိကြပါတယ်။ဒီရံမုံရေးအဖွဲ့မှာလည်းနိုင်ငံခြားအဖွဲ့အစည်း73ခုပါဝင်ပါတယ်။ဒီရံမုံရေးအဖွဲ့ကထောက်ပံ့တဲ့အကူအညီအပြင်အခြားအလူရှင်တွေရဲ့အကူအညီကိုလည်းရတဲ့နေရာဟာချင်းပြည်နယ်ဖြစ်ပါတယ်။ကျေးလက်ဖွံ့ဖြိုးရေးကော်မတီတွေဟာစီမံကိန်းပြည်တာနဲ့ပြက်ပြဲသွားကြတာများတဲ့အတွက်ကျင်းနဲ့ဖွံ့ဖြိုးတိုးတက်ရေးမှာအလူရှင်စီမံကိန်းတွေဘယ်လောက်ကူညီခဲ့တယ်ဆိုတာအနည်းငယ်တော့သာသိနိုင်ပါတယ်။လက်ရှိကျင်းနဲ့အုပ်ချုပ်ရေးစနစ်အရာကျေးရွာတွေဟာသူတို့ရဲ့ဖွံ့ဖြိုးတိုးတက်ရေးမှာတက်ကြစွာပိုင်ဝင်ခြင်းမရှိသေးဘူးလို့ဆိုပါတယ်။ကျေးရွာကိုပြောရေးဆိုခွင့်နဲ့လုပ်ပိုင်ခွင့်ပေးနိုင်တဲ့အုပ်ချုပ်ရေးစနစ်ကိုကျင့်သုံးနိုင်ဖို့အတွက်လက်ရှိစီကံနည်းလမ်းကိုသုံးသပ်ပြီးပြင်ဆင်ဖို့လိုပါတယ်။ဒီနေရာမှာကြေးရွာအုပ်ချုပ်ရေးမှုကိုလုပ်ပံခွင့်ပြန်လည်ပေးရတာမျိုးနဲ့ ကျေးရွာဖွံ့ဖြိုးမှုထောက်ပံ့ရေးကော်မတီကိုပြန်လည်အားပြေတာမျိုးတွေလည်းရှိလာနိုင်ပါသေး။ကျေးလည်ဖွံ့ဖြိုးရေးကိုမြို့နယ်ကမလုပ်နိုင်တဲ့အတွက်ဖွံ့ဖြိုးရေးအခွင့်အရေးကိုကျေးလည်နဲ့မြို့နယ်ဆက်သွယ်လုပ်ခိုင်းရမယ်လို့ကမ္ဘာ့ပံအုပ်စုနဲ့ပညာအလင်းပွင့်မြန်မာသူတွေနာအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။